ဒီကနေ့ချင်းပါတဲ့ရခိုင်ပြည်နယ်လွှတ်တော်မှာနေဆက်ရေးရာဒုတိယဝန်ကြီးဟောင်းဗိုလ်ချုပ်မောင်မောင်အောင်ကိုပြည်နယ်ဝန်ကြီးချုပ်အဖြစ်အစိုးပြုတဲ့နိုင်ငံတော်သမ္မတရဲ့အစိုးပြုလာကိုဖတ်ကြားပြီးတော့ကန့်ကွက်မယ်ဆိုရင်28ရက်နေ့နောက်ဆုံးထားတင်ပြဖို့လွှတ်တော်ဥက္ကဋ္ဌကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုရခိုင်တိုင်းရင်းသားဖြစ်ဖို့ရွေးကောက်ခံကိုယ်စားလှယ်ဖြစ်ဖို့အတွက်တောင်းဆိုခဲ့တဲ့ရခိုင်မျိုးသားပါတီကတော့ဖွဲ့စည်းပုံအခြေခံဥပဒေအရကန့်ကွက်ဖို့ခက်ခဲမယ်လို့ယူဆတဲ့အကြောင်းသုံးသပ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်လွှတ်တော်ရဲ့အရေးပေါ်အစည်းအဝေးကိုစစ်တွေမြို့မှာဒီကနေ့မနက်10နာရီမှာစတင်ခဲ့ပြီး10နာရီခွဲမှာပြီးဆုံးခဲ့တာဖြစ်ပါတယ်။ပြည်နယ်လွှတ်တော်ရဲ့အရေးပေါ်အစည်းအဝေးမှာအဓိကဆောင်ရွက်ခဲ့တာတွေကိုရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးအောင်မြတ်ကျော်ကအခုလိုပြောပါတယ်
။ဒီကကတော့ကျွန်တော်တို့ဒီမှာအဲ့တော့တလက်တော့ကိုယ်စလေးနှုတ်ကိုကျန်တိစာကျင်းဆိုကြတာပေါ့ဟောဘုရှုမမောင်းနဲ့နေပြီးကျွန်တော်တို့ဘုကြီးကျော်သူဒီလိုနေရာကျန်တိစာကျင်းဆိုပြီးသမတာသွန်တော်ဘုဒီပိုင်းကိုလက်တော်ဥက္ကဋ္ဌကလည်းဖက်ပြတာပေါ့ပြီးပြီဆိုရင်သမတာဘရာဘုရှုမမောင်းကိုဝန်ကြီးချုပ်အနေနဲ့ဆိုပြတယ်ဆိုပြီးလက်တော်ကိုတင်သွင်းတယ်ပေါ့ဒီဒီဆိုပြလို့နဲ့ပဲတဲ့ပြီးလက်တော်ကိုယ်စလေးတွေဒီကကင်ကွယ်မေးလူရှိတယ်ဆိုရင်ဖွေးစည်းပုံရှိခံဥပဒေမုံပေါင်းသေးကနေပြီးကင်ကွယ်နိုင်ဖို့အတွက်နေပြီးနစ်ခဏရနေနောက်ဆုံးထားပြီးအဆိုပြုလို့ကိုတင်သွင်းကြပါဆိုပြီးအဲ့လိုမျိုးပြောတာပေါ့အဲ့ဒါပြောပြီးဒါနဲ့ဒုတိယနေ့အစည်းအဝေးကို30ရက်နေ့မှာဆက်လက်ကျင်းပမယ်ဆိုပြီးဒီနေ့အစည်းအဝေးကိုအဲ့လိုမျိုးရုပ်သိမ်းလိုက်တာပေါ့
ရခိုင်မျိုးသားပါတီဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ခံထားမယ်ဆိုရင်ရခိုင်တိုင်းရင်းသားဖြစ်ဖို့ရွေးချယ်တင်မြောက်ခံရတဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ဖို့နဲ့ဒီမိုကရေစီနည်းအရလွှတ်တော်ကိုယ်စားလှယ်အများဆုံးနေရာရရှိထားတဲ့ရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ကိုခန့်အပ်ဖို့အတွက်ဒီလ23ရက်နေ့ကသဘောထားထုတ်ပြန်ထားပါတယ်။အခုလိုဗိုလ်ချုပ်မော်မောင်အောင်ကိုအဆိုပြုတဲ့အပေါ်မှာရခိုင်မျိုးသားပါတီကကန့်ကွက်ဖို့ရှိမရှိဆိုတာကိုဦးအောင်မြတ်ကျော်ကအခုလိုဆက်ပြောပါတယ်။
ကံကွယ်ရှင်တဲ့စင်တာကတော့ရှိကြတာပေါ့ဒါပေမဲ့ constitution ကအသားစီလုပ်ထားတော့ဘာမှတော့ဆက်လုပ်လို့မရတဲ့သဘောမျိုးပ
ါဘူဂျုံမောင်မောင်အုံးဟာနေဆက်ရေးရာဒူးဝင်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကရခိုင်ပြည်နယ်တင်းကျင်းအေးချမ်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးဘိုးကော်မတီအတွင်းရင်းမှုနဲ့ပြည်ထောင်စုအဆင့်ရေးပေါ်ပေါင်းစပ်ညှိနှိုင်းရေးဌာန ECC ရဲ့ဒူးဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ဒါပေမဲ့ဝင်ကြီးချုပ်တာဝန်ထမ်းဆောင်တာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့ဦးအောင်မြတ်ကျော်ကပြောပါတယ်
ဒီအဖွဲတစ်ခုလောက်လုံးယုံနဲ့တော့ကျွန်တော်တို့ရခိုင်တပြည်နယ်လုံးကိုလုံနိုင်ပြီးဆိုဒီပိုင်းကတော့အဲ့ဒါကတော့မဖြစ်နိုင်ပါဘူးရခိုင်တပြည်နယ်လုံးရေးကျွန်တော်တို့ဖွံ့ဖြိုးတိုးတက်မှုရခိုင်တပြည်နယ်လုံးရေးပညာရေးကျန်းမာရေးလူမှုရေးအုပ်ချုပ်ရေးအကုန်လုံးပိုင်းကတည်းကတော့တော်တော်ကြီးပြန့်ပါလိမ့်မယ်အဲ့ဒါကြောင့်သူလှုပ်လာမယ့်ပိုင်းမှာရခိုင်ပြည်နယ်တစ်ခုလုံးအတွက်ကျွန်တော်တို့ဘလို့မျိုးသူကိုင်ပြည်ဖြစ်ရှိမလဲဆိုဒီပိုင်းကတော့ကျွန်တော်တို့တဲ့တော့ကိုယ်စလေးတွေအနေနဲ့ရောတခြားပြည်သူတွေအနေနဲ့ကျွန်တော်တို့အများကြီးစောင့်ကြည့်ပြီးကျွန်တော်တို့တော့ကြားရမယ်လို့ပြီးကျွန်တော်အနေနဲ့ဒီနေ့စပါတယ
်ဝန်ကြီးချုပ်တဲ့အနေနဲ့စိန်ခေါ်ချက်တွေကတော့ရခိုင်ပြည်မှာဖြစ်ပွားနေတဲ့လူမျိုးရေးပြိပက္ခတွေကိုဖြည့်ရှင်းဖို့ဖြစ်ပြီးအခြားအချက်တွေကတော့တိုင်းဒေသကြီးနဲ့ပြည်နယ်14ခုမှာဒုတိယအနှိမ့်ကျဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်ရဲ့စီးပွားရေးလူမှုရေးပညာရေးအခြေအနေတွေကိုမြင့်တင်ဖို့ဖြစ်မယ်လို့ဦးအောင်မြတ်ကျော်ကသုံးသပ်ပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်တဲ့ဖြစ်ဗိုလ်ချုပ်မော်မော်အောင်ကိုအဆိုပြုထားတဲ့အပေါ်မှာတော့ကမန်အမျိုးသားတိုးတက်ရေးပါတီကကြိုးဆိုကြောင်းပါတီရဲ့ဒူဥက္ကဋ္ဌဦးလာတိုးကပြောပါတယ
်ဗိုလ်ချုပ်မော်မော်အောင်ကရင်းနှီးကနေဆက်ရေးရာဒူဝန်ကြီးလုပ်ခဲ့တော့သူကရခိုင်ပြည်နယ်မှာလည်းအဖွဲ့အစည်းတွေမှာလည်းတကယ်ထိုက်တန်းတာဝန်တွေကိုထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူ့ကိုဒီရခိုင်ပြည်နယ်ဝန်ကြီးချုပ်အနေနဲ့မြင်းစင်းတင်သွင်းတယ်ဆိုရင်တော့ဒါလက်ခံကြိုဆိုရမှာပဲဗျာသူကရခိုင်နယ်နဲ့အကျုံးဝင်ပါတယ်တော်တော်လေးကိုဟိုကျွန်တော်လည်းနေ့ကတော့ကောင်းတယ်လို့တော့မြင်ပါတယ်ဗျာ
စစ်တွေမျိုးကတူဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဟိုရခိုင်ပြည်နယ်မှာရှိတဲ့ရခိုင်တိုင်းသားတွေအကုန်လုံးကတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရာထူးနေရာကိုရခိုင်တိုင်းသားတယောက်ဖြစ်ဖို့ဆန္ဒရှိကြတယ်အခုလက်ရှိအနေအထားကတော့ဟိုရခိုင်တိုင်းသားမဟုတ်တဲ့ပုဂ္ဂိုလ်တယောက်ဖြစ်လာမဲ့အနေအထားမျိုးဖြစ်နေတယ်အဲလိုအနေအထားမျိုးမှာကိုညင်းပယ်လို့လည်းရတဲ့အနေအထားမျိုးတဲ့အတွက်ကြောင့်အခုအဖြစ်ဖြစ်လာမဲ့ဝန်ကြီးချုပ်ရဲ့ရခိုင်ပြည်ပေါ်စေတနာထားမှုပြီးလုပ်ငန်းကိုင်ခန်းတွေကိုစိုင်းတိုင်းသားတွေတော့စောင့်ကြည့်ရုံပဲရှိတယ်ဒီလောက်ပဲပြောချင်ပါလိမ့်မယ
်ရခိုင်ပြည်နယ်လွှတ်တော်ကဗိုလ်ချုပ်မော်မောင်အောင်ကိုဝန်ကြီးချုပ်အဖြစ်တည်ပြုမယ်ဆိုရင်ဒါဟာလက်ရှိတမ်ရော်သားလွှတ်တော်ကိုယ်စားလှယ်ကိုပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်တာဒုတိယမြောက်ဖြစ်ပြီး ကရင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်မှူးချုပ်ဇော်မင်းဟာလည်းတမရတော်သားကိုယ်စားလှယ်ကနေခန့်အပ်ထားသူဖြစ်ပါတယ်